တော်ရှင်များရှင်ဒီနေ့ဩဂုတ်လဒုတိယပတ်ထဲမှာလေယာမြေဥပဒေနီးဥပဒေတွေနဲ့ညီညွတ်မှုမရှိဘဲအဂတိလိုက်စားပြီးပုံစံခွန်ထုတ်ပေးတဲ့အမှုရန်အရာရန်86ဦးကိုအရေးယူထားတဲ့အကြောင်းစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဒုတိယဝန်ကြီးကပြောကြားခဲ့ပါတယ်2019ဩဂုတ်လပထမပတ်ထဲမှာပဲမွန်ပြည်နယ်ကြိုက်ထုံမြို့နယ်ကမွန်ကျောင်းကျေးရွာအုပ်ချုပ်ရေးမှုဟာလောက်ပိုင်ခွင့်တွေကိုအသုံးပြုပြီးလယ်မြေ2ဧကကိုပုံစံခွန်နာမည်ပေါက်ထုတ်ယူပြီးကျပ်သိန်း4000ခန့်နဲ့ရောင်းစားခဲ့တာကိုအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစစ်ဆေးတွေးရှိခဲ့တဲ့ကိစ္စတစ်ခုလည်းပေါ်ပေါက်ခဲ့ပါတယ်လယ်ယာမြေပြဿနာတွေကြောင့်ဩဂုတ်လပထမပတ်မှာစကိုင်းတိုင်းကမလူမျိုးနယ်တင်းကုန်ကြီးကျေးရွာမှာလယ်ယာမြေတစ်ခုတည်းပေါ်မှာပုံစံခွန်နှစ်ခုထွက်ရှိထားတာကြောင့်လယ်ယာမြေပိုင်ဆိုင်မှုအငင်းပွားရာကလူသတ်မှုအထိဖြစ်ခဲ့ပါတယ်။ဧရာဝတီတိုင်းမြောင်းမြမြို့နယ်ပတ္တာကုန်ကျေးရွာပိုင်းလယ်ယာချို့ဟာမြောင်းမြဂုံလျှော်ဆက်ယုံအတွက်တိမ့်ဆဲခံခဲ့ရပါတယ်။အဲ့ဒီလယ်တွေဟာဥသိမ်းဆိုင်ဆိုးရလက်ထက်မှာအသုံးမပြုပိုရှံတဲ့မြေတွေကိုပြန်လည်ဆွတ်လွတ်ပြီးမူလတောင်သူတွေကိုပြန်ပေးရမှာဧက20ကျော်အသိမ်းခံခဲ့ရတဲ့တောင်သူဥဆန်းမြင့်နဲ့တောင်သူဥလူနေတို့ရဲ့လယ်ယာမြေတွေလည်းပါဝင်ခဲ့ပါတယ်။တို့တော်လည်းပဲဒီနေ့အထိတောင်သူတွေစီလယ်တွေပြန်မရောက်သေးတဲ့အပြင်တရားစွဲထောင်ချခံခဲ့ရတဲ့အနေအထားထိဖြစ်နေတာလည်းရှိပါတယ်။ရှမ်းပြည်နယ်နောင်ချိုမြို့နယ်ရင်းငူပင်ကျေးရွာကတောင်သူတွေရဲ့ဘဝပိုင်လယ်မြေတွေကိုနောင်ချိုမြို့နယ်ကော်ဖီစိုက်ပျိုးထုတ်လုပ်မှုလုပ်ငန်းမှာ2004ခုနှစ်မှာ220စိုက်ပျိုးခွင့်တစ်ကြိမ်ကျေးတိုင်နယ်မြေစင်းဦးစီးဌာနမှမြေလွတ်မြေလက်နဲ့မြေရိုင်းများစီမံခန့်ခွဲရေးဘုတ်အဖွဲ့မှ2011ခုနှစ်မှာနှစ်30စိုက်ပျိုးခွင့်တစ်ကြိမ်ကော်ဖီနဲ့နှစ်ရှိပင်တွေစိုက်ပျိုးဖို့လုပ်ငန်းရှင်တဦးကိုချထားပေးခဲ့ပါတယ်။အဲ့ဒီလုပ်ငန်းရှင်ဟာသတ်မှတ်ပေးထားတဲ့အချိန်အတွင်းပြီးစီးအောင်မြင်အောင်မစိုက်ပျိုးနိုင်ခဲ့ပါဘူး။ဒီအတွက်မူလတောင်သူတွေဟာသူတို့ရဲ့မြေကွက်လွတ်တွေမှာစိုက်ပျိုးဖို့လုပ်ကင်ရင်းထောင်ဒဏ်ငွေဒဏ်ခံခဲ့ရသူတွေရှိသလိုရုံးချင်းတွားရောက်စဉ်မတော်တဆဆိုင်ကယ်မောက်သေဆုံးသူတွေလည်းရှိခဲ့ပါတယ်။ဧရာဝတီတိုင်းလက်ပတ်တာမြို့နယ်ရွှေကျွန်းသာဒေသကြာကန်ကွင်းပေါင်းသိတတော်ကျိုးဝိုင်းစိုက်ပျိုးမြေထဲမှာစဘာစိုက်ပျိုးမှုနဲ့ပတ်သက်ပြီးစဘာကျဲတဲ့တောင်သူတွေကိုစဘာရိတ်ခွင့်မပေးခဲ့တာမျိုးတိုင်းဒေသကြီးကော်မတီကစီမံခန့်ခွဲခဲ့ဖို့ပါတယ်။တောင်သူ60ကျော်လောက်ကိုအကျိုးဖြတ်စည်းမှုပိုင်နဲ့ကျူးလွန်မှုပုံမှန်400020နေနဲ့ဒီနေ့အထိတရားစွဲထားသလိုစဘာရိတ်သိမ်းတာနဲ့ပတ်သက်ပြီးလူသတ်မှုနှစ်ကြိမ်တိုင်ဖြစ်ပွားခဲ့တဲ့ကိစ္စလည်းရှိနေပါတယ်။ရန်ကုန်မန္တလေးအမြန်လမ်းဖောက်ချိန်မှာမန္တလေးတိုင်းဒေသကြီးမလှိုင်မြို့နယ်ကကျေးရွာအုပ်စု3အုပ်စုရဲ့လယ်ယာမြေတွေပါဝင်သွားခဲ့ပါတယ်။အဲ့ဒီအတွက်2015မှာရာတဧကကို10သိန်းလယ်တဧကကို12သိန်းနှုန်းနဲ့ပေးလျော်ခဲ့ပေမဲ့လျော်ကြီးငွေတွေဟာပါသွားတဲ့လူတွေစီမရောက်တာတွေရှိပါတယ်။ရက်ကြီးနဲ့မြို့နယ်အုပ်ချုပ်ရေးပိုင်းနေနဲ့ပေါင်းပြီးလယ်ယာမြေမပါပဲရော်ကြီးထုတ်သွားတာတွေရှိခဲ့ပါတယ်။နောက်လယ်ယာမြေပြဿနာကိစ္စတွေကိုသက်ဆိုင်ရာလယ်စီကသာဆုံးဖြတ်ရမှာဖြစ်ပြီးတရားရုံးကိုဥတိုက်လျှောက်ထားနိုင်တဲ့သက်ဆိုင်ရာလယ်စီမှတိုင်ရဖို့ညွှန်ကြားရမှာဖြစ်ပေမဲ့တချို့ကိစ္စတွေကိုတရားရုံးကလက်ခံစီရင်နေတဲ့အဖြစ်တွေလည်းရှိနေပါတယ်။ဒီလိုဝင်ရောက်စီရင်တဲ့အတွက်တရားရုံးအမိန့်နဲ့လယ်စီအမိန့်ဟာပြောင်းပြန်အနေထားဖြစ်နေတတ်ပါတယ်။လယ်စီအမိန့်ကမြေပြင်အနေထားကွင်းစင်ပြီးမှဆုံးဖြတ်ခဲ့တာကြောင့်အမှန်ဖြစ်နေပေမဲ့တရားရုံးအမိန့်ကိုမခြေဖြတ်နိုင်ပဲအမှန်ဖြစ်တဲ့မိသားစုကအိမ်ဖြတ်ပေးရမယ်အဖြစ်မျိုးကြုံခဲ့တာလည်းရှိနေပါတယ်။2012လယ်ယာမြေဥပဒေအရမိမိလယ်ယာမြေပေါ်မှာတစုံတယောက်ကျူးကျော်အဆောက်အဦဆောက်ခဲ့ရင်သက်ဆိုင်ရာလယ်စီကိုတိုင်ရမှာပါ။နှစ်ထုတ်တင်တဲ့ဆိုရင်လယ်စီကနှစ်ထုတ်မိန်ကိုချမှတ်ပြီးအဲ့ဒီအမိန့်ကိုမနာခံမှလယ်စီကတရားလိုလို့တရားစွဲရမှာဖြစ်ပါတယ်။ဒါအပြင်တောင်သူတွေကို2012ခုနှစ်နောက်ပိုင်းပုံစံခွန်ထုတ်ပေးရမှာလဲမမှန်မကန်ဆောင်ရွက်ပေးမှုတွေရှိနေတာတွေ့ရပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီး88မျိုးဆက်ငိမ့်ချိုင်းရင်းနဲ့ပွင့်လင်းလူအဖွဲ့စီမလိုင်မြို့နယ်တာဝန်ခံကိုသက်နိုင်ဝင်းကပြောပါတယ်။
ကျွန်တော်တို့ဒီမလိုင်မှာဆိုရင်ဒီလယ်မြေပေါ်ကိုကျူးကျော်တဲ့ကိစ္စကိုကိုင်ကရှင်ကဓာတ်ရိုက်တရားစွဲတဲ့အခါမှာတရားရုံးကဒီတရားလူကိုအနိုင်ပေးပြီးတော့တခါလယ်စီကကြတော့ဒီတရားရှုံးတဲ့လူကိုပြန်အနိုင်ပေးတဲ့အဖြစ်တွေဖြစ်နေတယ်။ပုံစံကွင်းတင်ကလွဲမှားမှုအများကြီးရှိနေတဲ့အတွက်တရားရုံးနေအနေနဲ့သူကတော့ရုံးဝစာရွက်ဆိုပြီးဒါကိုအတည်ယူတာကိုမှလွဲချော်လေးဖြစ်တာ။ပုံစံကွင်းတင်ပြပြီးတော့တရားစွဲတဲ့ကိစ္စတွေကိုတရားရုံးရောက်လာရင်တော့တရားရုံးကဒါလယ်စီတိုင်ရမှာလို့ပြန်ညွှန်ပြပေးရမှာကိုဓာတ်ရိုက်လက်ခံတာ။ ပုံစံခွဲကစလုံတော့ကလေတိမှန်ချက်နဲ့ဘယ်နှလအတွင်းအပီးဆိုပြီးတော့သပွဲဘဝနေထိုင်လောက်ကြတာပေါ့နော်။နေစင်းကလူကလေလူဝင်ရမရှိတော့လုတ်ကနေကနာမည်လွဲတာကြီးရှိတယ်အေကာလွဲတာကြီးရှိတယ်
ဒါကြောင့်လေယံမြေပြဿနာတွေကိုဖြေရှင်းနိုင်ဖို့ကောင်းမွန်တဲ့လေယံမြေဥပဒေတွေကိုပြဋ္ဌာန်းဖို့လိုအပ်တယ်လို့အသက်ဝင်အောင်လည်းဆောင်ရွက်သွားဖို့လိုအပ်ပါတယ်။ဒါအပြင်မှန်ကန်မျှတစွာလုပ်ကိုင်နိုင်ဖို့အတွက်ဥပဒေတွေကိုအသက်ဝင်အောင်ဆောင်ရွက်သွားဖို့လိုအပ်ပါတယ်။ဒါတွေကိုအကောင့်ထဲပေါ်မဲ့တာဝန်ရှိသူတွေရဲ့အရေးချင်းနဲ့တမတ်တမတ်ကြမှုတွေကလည်းအဓိကကြပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးတွေပါ။